မင်္ဂလာညနေခင်းမှာသောတာရှင်များရှင် VW American တိုင်းရဲ့2018ခုနှစ်စက်တင်ဘာလ4ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမဲအီသန်စနဲ့တူတင်ညာပေးသွားမှာပါဒီ Afghanistan Taliban ရဲ့မဟာမိတ်ဖြစ်တဲ့ဟာဂနီကွန်ရက်တီထောင်သူဟာဒီကာလာချာရှင်နာမကျန်းဖြစ်ပြီးတဲ့နောက်တည်ဆုံးသွားပြီလို့တာလီဘန်ဖွဲ့ကပြောလိုက်ပါတယ်အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ် Brett Kavanaugh ကိုအတည်ပြုခံနိုင်ဖို့အထက်လွှတ်တော်မှာဒီကနေ့အင်္ဂါနေ့မှာစတင်ကြားနာဆက်စပ်မှာဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အင်္ဂါညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကတော့ Writers ရင်းနောက်နှစ်ဦးကိုထောင်ဒဏ်9နှစ်အပြည့်အဝချမှတ်လိုက်တာဟာမြန်မာနိုင်ငံရဲ့တရားစီရင်ရေးအထက်မှာတစုံတယောက်ရှိနေတယ်ဆိုတာကိုပေါ်လွင်ထင်ရှားစေတယ်လို့ American အခြေစိုက်နိုင်ငံရေးလေ့လာသူတွေကအဝေဖန်လိုက်ကြပါတယ်
။တရင်တောက်ကိုထောင်ရန်ချခြင်းဟာဒီနိုင်ငံတကာကရုပ်အီရန်ကရုပ်ပါမြန်မာ PR လည်းပေးခံရနိုင်တယ်။အစိုးရအပေါ်မှာအမြင်ကောင်းမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။
အင်ဒီယားနာပြည်နယ်ကနိုင်ငံရေးလှိလာသူဒေါက်တာတွင့်စီကသူ့ရဲ့အမြင်ကိုပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီအကြောင်းနဲ့အတူ Writer သတင်းနောက်နှစ်ဦးအမှုကိုလိုက်ပါဆောင်ရွက်ခဲ့တဲ့ဥပဒေအကျိုးဆောင်တရားလွှတ်တော်ရှင်ကြီးဦးခင်မောင်စောနဲ့ VOE ကတွေ့ဆုံမေးမြန်းထားတာကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်အီသန်စင်တို့ကပြောပြပေးပါအောင်ရှင်။
အာဖဂန်နစ္စတန်တာလီဘန်ရဲ့မဟာမိတ်ဖြစ်ပြီးကြောက်ရွံ့စရာအကောင်းဆုံးအဖွဲ့ဖြစ်တဲ့ဟာကန်နီကွန်ရက်တီထောင်သူဟာကာလာချာရှီနာမကျန်းဖြစ်ပြီးတဲ့နောက်တည်ဆုံးသွားပြီလို့တာလီဘန်အဖွဲ့ကပြောပါရတယ်။တာလီဘန်ပြောခွင့်ရဇဘီဦးလာမူဂျာဟစ်ကဂျလာလဒင်ဟာကန်နီတည်ဆုံးကြောင်းအတည်ပြုပြောကြားလိုက်ပြီးသူ့ရဲ့ဂျီဟာဒီရုံးကန်လှရှားမှုအတွက်ချီးကျူးဂုဏ်ပြုခဲ့တယ်လို့မိသားစုဝင်တွေအတွက်လည်းဝမ်းနဲ့ကြောင်းဒီကနေ့မှာကြေညာချက်ထုတ်ပြောဆိုတာပါ။ဟာကန်နီဟာ1989ခုနှစ်တည်းစီကအရင်ဆိုပြပြည်တော်စုဟောင်းကိုဆန့်ကျင်တိုက်ထုတ်ခဲ့တဲ့အာဖဂန်ဂျီဟတ်တိုက်ပွဲဆင်နွှဲခဲ့သူပါကွန်မြူနစ်ဝါဒအန္တရာယ်ကိုရင်ဆိုင်ရခြင်းမှာရောအစ္စလာမ်တွေရဲ့နေမြေအာဖဂန်နစ္စတန်မှာဘာသာယုံကြည်သက်ဝင်မှုအပေါ်ချင်းချောက်မှုတွေရင်ဆိုင်နေရခြင်းကာလမှာဟက်ကာနီဆာဟစ်နဲ့မြင့်မြတ်တဲ့မူဂျာဟစ်တင်တွေဟာမိစ္ဆာဒိတ်ရှိကွန်မြူနစ်တွေကိုဆန့်ကျင်တိုက်ပွဲဝင်ခဲ့ကြတယ်လို့တာလီဘန်တွေရဲ့ညင်ညာချက်မှာဖော်ပြထားပါတယ်အဲ့ဒီအချိန်ကဆိုဗီယက်ပြည်ထောင်စုကိုဆန့်ကျင်တိုက်ခိုက်နေသူတွေကိုထောက်ပံ့ပေးနေတဲ့အမေရိကန်ဗဟိုထောက်လိုင်းအေဂျင်စီ CIA နဲ့လည်းဟာကာနီယာအလွန်နီးစပ်သူပါ1990ခုနှစ်တွေကဒီတာလီဘန်ညီအာဏာရလာချိန်မှာတော့နေဂျာတပ်များဆိုင်ရာဝန်ကြီးဖြစ်လာပြီးဦးဆောင်မှုပေးနေတဲ့ကောင်စီအဖွဲ့ဝင်လည်းဖြစ်လာပါတယ်အဲ့ဒီနောက်ပိုင်း2000ခုနှစ်မှာအမေရိကန်ပြည်ထောင်စုဦးဆောင်တဲ့မဟာမိတ်အဖွဲ့ကတာလီဘန်တွေကိုအာဏာကဖယ်ရှားပြီးမှသူကပါကစ္စတန်မှာထွက်ပြေးတင်းရှောင်နေရပါတယ်ဟာကာနီကွန်ရက်ဟာအာဖဂန်နစ္စတန်မှာထိထိရောက်ရောက်တိတိကျကျနဲ့အသေးပြောက်များအောင်တိုက်ခိုက်နေတဲ့အဖွဲ့လေးဖြစ်ပါတယ်2019ခုနှစ်ကကဘူးမြို့တော်မှာ trap ကားနဲ့ဘုံခဲခွဲတိုက်ခိုက်ခဲ့တာကြောင့်လူ150ကျော်သေဆုံးပြီးဂျာမန်တပ်ရုံးထိခိုက်ပျက်စီးခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အာဖဂန်နဲ့အနောက်နိုင်ငံတွေကယုံကြည်ထားကြတာပါခင်ဗျာ
တမောင်နေထိန်းချုပ်ထားတဲ့အစ်လက်ပြည်နယ်ကိုပြန်သိမ်းယူရေးစီးပွားရေးစစ်ဆင်ရေးတွေအပေါ်မှာထောက်ခံကြောင်းရုရှားကဒီကနေ့မှပြောဆိုလိုက်ပါတယ်။အစ်လက်ဟာအကြမ်းဖက်ဝါဒခိုအောင်ရနေရဖြစ်ပြီးတော့စီးပွားပြစ်ခတ်အတွက်နိုင်ငံရေးအဖြေဆရာမှကြန့်ကြားစေတဲ့အရာဖြစ်တဲ့အကြောင်းရုရှားဆိုရပြောခွေရဒမီထရီပက်စကော့ဖ်ကပြောပါတယ်။အစ်လက်ပြည်နယ်တွင်အကြမ်းဖက်သမားတွေကင်းရှင်းစေဖို့လိုတဲ့ဆိုပြီးတော့တင်းလာနေတဲ့ကအီရန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါသေးတယ်။အစ်လက်ကိုစီးပွားပြည်သူတွေလက်ထက်ပြန်ရောက်စေရမယ့်အကြောင်းစီးပွားနိုင်ငံတွင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအားထုတ်ဖို့နဲ့ဒုက္ခသည်တွေပြန်လာနိုင်ဖို့ရှေ့တိုးဆောင်ရွက်ရမယ့်အကြောင်းကိုလည်းစီးပွားနိုင်ငံကိုရောက်တဲ့ချိန်မှာအီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကပြောဆိုထားတဲ့အကြောင်းအီရန်သတင်းမီဒီယာတွေကဖော်ပြထားကြပါတယ်။အစ်လက်ပြည်နယ်တွင်လူ300,000လောက်ရှိပြီးတော့စီးပွားစစ်တပ်ရဲ့စစ်စင်ရေးကြောင့်အန္တရာယ်တွေများလာမှာကိုလည်းကုလသမဂ္ဂကစိုးရိမ်နေပါတယ်။စီးပွားနိုင်ငံတွင်တပုံတွေခြေကုပ်ယူထားတဲ့အစ်လက်ပြည်နယ်ကိုတိုက်ခိုက်မဲ့စီးပွားရုရှားနဲ့အီရန်တို့အပေါ်မှာမရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးချက်ထုတ်ပြန်လိုက်ပါတယ်။ထောင်နဲ့တောင်းနဲ့ချီတဲ့ပြည်သူတွေတည်စေနိုင်တဲ့လူသားတို့ပေါ်ထိခိုက်နိုင်တဲ့အကြီးမားတဲ့အမားကြီးကိုရုရှားနဲ့အီရန်တို့ကျူးလွန်နိုင်တာဖြစ်လို့ဒါကိုမဖြစ်အောင်တားဆီးတင်နေဆိုပြီးတော့ထရမ့်ကတင်းလာနေညနေတုန်းက Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။အီရန်ရုရှားနဲ့တူရကီသမ္မတတွေအီရန်နိုင်ငံတဟီရန်မြို့တော်မှာတောက်ကြနေကြရင်သုံးဘက်စုံတွေ့ဆုံပြီးတော့စီးပွားအရေးဆွေးနွေးဖို့အီရန်ကဥဆောင်စီစဉ်ပေးထားပါတယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ် Brett Kavanaugh ကိုအတည်ပြုခံနိုင်ဖို့အထက်လွှတ်တော်မှဒီကနေ့အင်္ဂါနေ့စတင်ကြားနာဆက်ဆဲမှဖြစ်ပါတယ်။သမ္မတ Donald Trump ကတော့ Kavanaugh ဟာ Conservative အများစုပါဝင်တဲ့နိုင်ငံအမြင့်ဆုံးတရားရုံးချုပ်ကိုဦးဆောင်မှုပေးလိမ့်မယ်လို့ယုံကြည်ထားတာပါ။ ဒီကနေ့ကြားနာပွဲအတွင်းမှာတော့တရိသားဖြတ်ချရေးပါဝင်လိန်သူချစ်ခွင်သူတွေရဲ့အခွင့်အရေးတမရရဲ့အခွင့်အာဏာစတာတွေအပြင်တခြားအကြောင်းအရာပေါင်းစုံနဲ့ပတ်သက်လို့သူ့ရဲ့သဘောထားနဲ့ပတ်သက်ပြီးတော့ပြင်းထန်ခက်ခဲတဲ့မိကုန်းတွေနဲ့ရင်ဆိုင်ရနိုင်ပါတယ်အဖွဲ့ဝင်ကုပ်ဦးပါဝင်တဲ့တရားရုံးချုပ်မှာအခုလအတွင်းကေဗင်နော့ကိုအတီးပြုခန့်နိုင်ရေးအေမီရော်ကမျှော်လင့်ထားတာပါတကယ်လို့သူ့ကိုအတီးပြုခန့်ပြီးရင်တော့ယာရုကအနားယူသွားတဲ့တရားသူကြီးအန်တိုနီကနေဒီနေရာမှာအစားထုတ်ခန့်မှာဖြစ်ပြီးလာမယ့်အော်တိုဘာလ၁ရက်နေ့မှာစတင်မဲ့တရားရုံးချုပ်သတန်းတကာလမှာစတင်ထမ်းဆောင်ရမှာပါတကယ်လို့ Republican 51ယောက်လုံးကထောက်ခံမဲ့ပေးပြီးတော့အတီးပြုပေးခဲ့မယ်ဆိုရင်ကေဗင်နော့ဟာတရားရုံးချုပ်ရဲ့114ယောက်မြောက်တရားသူကြီးဖြစ်လာမှာပါ Democrat တွေကတော့ကေဗင်နော့ကိုယာရုခန့်အဖို့တခဲနဲ့ဆန့်ကျင်မဲ့ပြီးသွားမယ်လို့မျှော်လင့်ရပါတယ်
မိလောက်သွားတဲ့ဘရာဇီးနိုင်ငံမြို့တော် Rio de Janeiro ကအမျိုးသားပြတိုက်ပြည်လဲမွန်းမံဖို့ဒေါ်လာ2,000,000ကိုရထားပေးလိုက်ပါတယ်။မိလောက်မှုဖြစ်ပွားပြီးနောက်တရက်တင်းလာနေမှာပဲအပျက်စီးတွေကိုကြီးရှုစစ်ဆေးဖို့ဘရာဇီးဝန်ကြီးတွေကပြတိုက်ကိုသွားရောက်စစ်ဆေးခဲ့ပါတယ်။မိလောက်ပျက်စီးသွားတဲ့အတွက်ပြန်ပြီးတော့အစားမထိုးနိုင်တော့တဲ့သမိုင်းဝင်အဖိုးတန်အမွေနှစ်ပစ္စည်းတွေမိတဲ့ပါသွားတဲ့အပေါ်တင်းနိုင်ငံလုံးကဝမ်းနေနေစသလိုဘသူကိုပြစ်တင်ရမလဲဆိုပြီးတော့လက်ညှိုးထိုးနေကြပါတယ်။မိလောက်မှုဖြစ်ပွားခဲ့တဲ့အကြောင်းရင်းကိုပြည်အောင်စုရဲရာရှိတွေကဥဆောင်စုံစမ်းစစ်ဆေးနေပြီးတော့ကျန်ရှိတဲ့အဖိုးတန်အမွေနှစ်ပစ္စည်းတွေကိုလုံခြုံစွာထိန်းသိမ်းနိုင်ရေးအတွက်လည်းပညာရေးဝန်ကြီးဌာနက Rio de Janeiro မြို့တော်မှာရှိတဲ့ Federal တက္ကသိုလ်ကို American Dollar 200,000ချစ်ချင်းပေးပို့သွားမယ်လို့ပညာရေးဝန်ကြီး Rosely Soa ကပြောဆိုသွားပါတယ်။ပြတိုင်းမှာစုဆောင်ထားတဲ့ပစ္စည်းအမျိုးအစားပေါင်းတန်း20ကျော်တဲ့ကဆေးရခိုင်နှုန်းကိုသာမိဘကနေလွတ်မြောက်ရကိုပြောင်းရွှေ့နိုင်တဲ့ပုံရတယ်ဆိုပြီးတော့ပြတိုင်းရဲ့လက်ထောက်ညွှန်ကြားမှုကတင်ပြတွေကိုပြောပါတယ်။ပြတိုင်းပိတ်ချိန်မှာဖြစ်ပွားခဲ့တဲ့မိလောင်မှုအတွင်းမှာတော့ထိခိုက်ဒဏ်ရာရတဲ့သူရှိတဲ့တဲ့င်းမျိုးတော့မကြားသေးပါဘူး။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံ့လွှင့်ပေးနေပါတယ်ရှင
်။အင်္ဂါညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာ။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရင်တရားရုံးကတင်းလင်းလာနေမှာထောင်နဲ့9နှစ်စီထောင်နဲ့6မှတ်လိုက်တာကြောင့်ဒီပေါ်စိုးရိမ်မကင်းဖြစ်ကြောင်းနဲ့သတင်းတော်တွေကိုပြန်လွှတ်ပေးဖို့နိုင်ငံတကာကောင်းဆောင်တွေကတိုက်တွန်းပါတယ်။ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကစိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့အာဏာပိုင်တွေအနေနဲ့သူတို့ရဲ့စိုးပျက်ချက်ကိုပြန်လည်သုံးသပ်ဖို့မနေ့ကပဲတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟဲလီကလည်းရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကပြစ်မှုကျူးလွန်တာထင်ရှားတဲ့အကြောင်းနဲ့ဒီသတင်းတော်နှစ်ဦးဟာသူတို့တာဝန်ကိုထမ်းဆောင်တဲ့အတွက်အရေးယူခံရတာဟာမြန်မာအစိုးရပေါ်ဆွေးရတဲ့အမဲဆက်ထင်စေတဲ့အကြောင်းနဲ့သူတို့နှစ်ဦးကိုချင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့တနင်္လာနေ့ကပဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင် EU, Britain, Germany, Canada စတဲ့နိုင်ငံတွေကလည်းဒီသတင်းတော်တွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာရန်ကုန်မြို့အပြင်ဘက်ကစားသောက်ဆိုင်တစ်ခုမှာဆာရွက်ဆာရန်အထောက်အထားတွေလက်ခံရရှိပြီးမကြာခင်မှာပဲရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ကြတာပါသူတို့နှစ်ဦးကိုဗြိတိရှ်ကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်ထားခဲ့တာပါသူတို့လက်ခံရရှိခဲ့တဲ့အဲ့ဒီအထောက်အထားဆာရွက်ဆာရန်တွေဟာသူတို့ကတောင်းလို့ပေးတာမဟုတ်ဘူးလို့သတင်းတော်တွေဘက်ကညှင်းဆိုထားပြီးသူတို့ကိုထောင်ချောက်ဆင်းတဲ့အနေနဲ့ခေါ်ပေးခဲ့တာလို့ဆိုပါတယ်ရိုက်တာသတင်းတော်လည်းဖြစ်ခဲ့ဘူးသူဒုပြန်ကြားရေးဝန်ကြီးဦးအောင်လာထွန်းကတော့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့နှုတ်ဆက်နေတယ်လို့နိုင်ငံတကာကဝေဖန်ထောက်ပြကြတဲ့ပေါ်ကာကွယ်ပြောဆိုပြီးတရားရေးစနစ်ပေါ်ဝင်ရောက်ဆွဲဖက်တာမျိုးတောင်ဆန်းစုကြည်အနေနဲ့လုံးမမဟုတ်ကြောင်းပြောဆိုပါရခင်ဗျာ
အင်္ဂါကျွန်းမှာအသုံးဝင်မဲ့ထွက်ပေါင်းအဖြစ်ကာဗွန်ဒိုင်အောက်ဆိုက်ကိုဘလို့ပုံပြောင်းပြီးသုံးမလဲဆိုတာကိုအဖြစ်ရှာနိုင်တဲ့သူကိုစုဝေးဒေါ်လာ9သိန်းခွဲချိမြင့်မဲ့အစီအစဉ်အမေရိကန်အာကာသစူဇန်လေးလာရေးအေဂျင်စီ NASA ကကြေညာလိုက်ပါတယ်CO2 conversion challenge လို့နာမည်ပေးထားတဲ့အင်္ဂါဂျူရဲ့လေထုအလွှာမှာအမြောက်များရှိနေတဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုအသုံးဝင်မဲ့ပုံစံပြောင်းနိုင်ဖို့နီလန်ဝိုင်းရှာပေးဖို့ NASA သိပ္ပံပညာရှင်တွေကအကူအညီတောင်းနေရပါ။အင်္ဂါဂျူကိုတွားရောက်တဲ့အာကာသမှုတွေအနေနဲ့သူတို့လူဓာတ်တွေအကုန်လုံးကိုတည်သွားလို့မရနိုင်တဲ့အတွက်အင်္ဂါဂျူမှာရှိတဲ့သင်္ကေတဓာတ်တွေကိုလိုသလိုအသုံးပြုနိုင်ဖို့အရေးကြီးတဲ့အကြောင်းကိုလည်းသိပ္ပံပညာရှင်တွေကပြောပါရယ်။ NASA ရဲ့ပြိုင်ပွဲကိုအဆင့်မဆင့်ခွဲထားပါတယ်။ပထမဆင့်မှာတော့တဦးချင်းစီဒါမှမဟုတ်အသင်း၅သင်းအထိဒီဇိုင်းပုံစံနဲ့လှုပ်ဆောင်မဲ့အသေးစိတ်ရှင်းလင်းတင်ပြချက်တွေကိုတင်သွင်းရမှာဖြစ်ပြီးတော့အရွေးခရရင်တော့တသိန်းကိုဒေါ်လာ5000စီစုကြည့်ချိမြင်မှာဖြစ်ပါတယ်။ဒုတိယဆင့်မှာတော့စကားတင်ရွေးခရသူတွေကသူတို့တင်သွင်းတဲ့ပုံစံတိုင်းနမူနာဆောက်လုပ်ပြသရမှာဖြစ်ပြီးတော့အနိုင်ရတဲ့သူဒါမှမဟုတ်အသင်းတသိန်းကဒေါ်လာ9သိန်းခွဲရမှာဖြစ်ပါတယ်။ပါဝင်ရှင်ပြိုင်လူတွေအနေနဲ့2019ခုနှစ်ဇန်နဝါရီလ24ရက်နေ့မှာတိုင်ခင်စီးရင်သွေးရမှာဖြစ်ပြီးတော့ဖေဗရူလာ28ရက်နေ့ထိနောက်ဆုံးလျှောက်ထားရမှာဖြစ်ပါတယ
်။အမေရိကန်ကယုန်ဒန်ဒေတာတနီယာကဝင်းမလာကင်လေးမှာပဲအပူပိုင်းမိုနိုင်ဂေါ်ဒန်ဟာအားကောင်းလာပြီလို့အမေရိကန်မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ကိုနေမိုင်းကိုမိုနိုင်ဝင်လာပြီဆိုတာနဲ့တနာယီကို119ကီလိုမီတာလေးတိုင်နှုန်းရှိတဲ့ဟာရီကိန်းမိုနိုင်အဆင့်ကိုရောက်သွားနိုင်တယ်လို့အမျိုးသားဟာရီကိန်းဌာနကပြောပါတယ်။အမေရိကန်ကန်ယူရန်ဒေတာတွေဖြစ်တဲ့လူဇီယားနာ၊မစ္စဆစ်ပီနဲ့အဲလာဘားမာပြည်နယ်တွေကိုလည်းဟာရီကိန်းသတိပေးချက်ထုတ်ပြန်ထားတာပါ။မိုနိုင်သတိပေးချက်ထုတ်ပြန်ထားတဲ့ပြည်နယ်တွေနဲ့အာကန်ဆော့ပြည်နယ်မှာမိုးရင်ကြီး30ကနေ20စင်တီမီတာထိရွာသွန်းမယ်လို့လည်းခန့်မှန်းထားပါတယ်။ကောရံမုန်တိုင်းကြောင့်ဒီရေတက်ပြီးတော့ရေကြီးမဲ့အန်ဒီရီလည်းရှိနေတာပါ။ဘူတခုနေမှာကိုနေပိုင်းကိုမုန်တိုင်းဆက်ပြီးတော့ရွေရှားသွားရင်တော့အလင်းအမြန်အပြော့သွားဖို့ရှိပါတယ်။မုန်တိုင်းကြောင့်ဖလော်ရီဒါပြည်နယ်တောင်ဘက်ဆုံးမှာမနစ်တင်းလာနေအလုတ်သမားနေအားလည်းရမှာလေပြင်းတိုက်ပြီးတော့မိုးကြီးတဲ့အတွက်ကမ်းဆောင်တက်တာဝန်ရှိသူတွေကကမ်းခြေတွေကိုပိတ်လိုက်ရပါတယ်ခင်ဗျာ။
ဂျပန်နိုင်ငံအနောက်ဘက်ကမ်းရိုးတော်ကိုချက်ပြီးတိုင်ဖွန်းမုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်းတသန်းထက်မနည်းဘေးလွတ်ရာကိုရွှေ့ပြောင်းကြဖို့အစိုးရကမိန့်ထုတ်ပြန်ထားပါတယ်။ဒီနေ့စောပိုင်းရှီကိုဂူကျွန်းကုန်းတွင်းပိုင်းကိုဝင်ရောက်လာတဲ့မုန်တိုင်းဟာတနအီကို၄တိုက်နှုန်း160ကီလိုမီတာနှုန်းနဲ့တိုက်နေခဲ့ပြီးတော့မိုးတက်လေပြင်းကျတဲ့ချိန်မှာတော့တနအီကို215ကီလိုမီတာနှုန်းထိရှိခဲ့ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်အီတန်စင်တို့ပြောပြပေးခဲ့တာပါ။ VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com ကနေအခုထုတ်လွှင့်တဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။Writers တင်းတောက်နှစ်ဦးကိုထောင်ဒဏ်9နှစ်ပြည့်တန်ချမှတ်လိုက်တာဟာမြန်မာနိုင်ငံရဲ့တရားစီရင်ရေးအထက်မှာသေဆုံးတယောက်ရှိနေတယ်ဆိုတာကိုပေါ်လွင်ထင်ရှားစေတယ်လို့ American အခြေစိုက်နိုင်ငံရေးလေ့လာသူတွေကဝေဖန်ကြပါတယ်။ဒီလိုပြည့်တန်စီရင်တာကိုကြည့်ရင်တရားရေးမှန်တိုင်ပြန်လည်တက်မှတ်လာအောင်လုပ်ဖို့တိုက်တွန်းနေတဲ့သမရဥဝင်းမြင့်အပေါ်မေးခွန်းထုတ်စရာတွေရှိနေတယ်လို့လည်းပြောဆိုကြပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်
။ Writers တင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့ရန်ကုန်မြောင်းပိုင်းခရိုင်တရားရုံးကစက်တင်ဘာ3ရက်နေ့မှာထောင်ဒဏ်9နှစ်စီချမှတ်လိုက်ပါတယ်။သူတို့နှုတ်ဦးပေါ်ပြည်ထောင်ချတာကိုကြည့်ရင်မြန်မာနိုင်ငံရဲ့တရားစီရင်ရေးအထက်မှာတစုံတယောက်ရှိနေတယ်ဆိုတာကိုပေါ်လွင်ထင်ရှားစေတယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကမှတ်ချက်ပေးပါတယ်
။တကယ်ဆိုလို့ရှိရင်ဖမ်းတဲ့သူဖြစ်တဲ့အခုရဲမှုကိုယ်တိုင်ကထွက်ဆိုတယ်။သူကိုယ်တိုင်အကွက်ဆင်ပြီးဖမ်းတာဆိုတော့အဲ့ဒါကိုဆက်ပြီးတော့မှစစ်ပြီးတော့ထောင်ချလိုက်တယ်ဆိုတာကတော့တမတရားတော့ဘူးအခုလိုတရားတကြီးကနေပြီးတော့ထောင်ခုနှစ်ချလိုက်တယ်ဆိုတာတရားတကြီးကတရားဥပဒေအတိုင်းသူချတယ်လို့ကျွန်တော်မထင်ဘူးအထက်ကတရားတကြီးကိုလည်းကြိုးကင်ပြီးတော့အမိန့်ပေးပြီးတော့မှအခုလိုခုနှစ်ချဆိုတဲ့အမိန့်နဲ့တရားတကြီးကလည်းလိုက်ပြီးတော့လုပ်ရတယ်လို့ကျွန်တော်ထင်တယ်
မြန်မာနိုင်ငံရဲ့တရားရေးမှန်တိုင်ပြန်လည်တက်မှတ်အောင်လုပ်ဖို့နိုင်ငံတော်သမ္မတဦးဝင်းမြစ်ကတိုက်တွန်းထားကြမှာပဲ။ရိုက်တာသတင်းတော်နှစ်ဦးကိုထောင်ဒဏ်9နှစ်စီချမှတ်လိုက်တဲ့ဖြစ်ရကြောင့်နိုင်ငံတကာရဲ့ဖိအားတွေပိုတိုးလာနိုင်တယ်လို့အင်ဒီယားနာပြည်နယ်ကနိုင်ငံရေးလေ့လာသူဒေါက်တာတင့်ဆွေကမြင်ပါတယ်
။သတင်းတော်ကိုထောင်ဒဏ်ချခြင်းဟာဒီနိုင်ငံတကာကရောပြည်တွင်းကရောပါဓမ္မဖိအားတွေလည်းပေးခံရနိုင်တယ်။အစိုးရအပေါ်မှာအမြင်ကောင်းမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။နောက်တစ်ခုကတော့ဒီမနက်မှာတရားစီရင်စနစ်ယိုယွန်းပစ္စည်းနေတာတစ်ပေါက်တော့ကြာနေတော့ဒီဆွာတက်လာတဲ့အချိန်မှာပိုကောင်းနေမလားလို့မြင်လင်းချက်ကြီးမားနေတဲ့အချိန်မှာဖြစ်လာတော့ကတံတိုးအဝေးဦးစီးချုပ်မှာပါကြီးမားတဲ့ဟလာအကောင့်အနာတွေရှိနေတဲ့အချိန်ဖြစ်တော့ကတံတိုးအပေါ်မှာလည်းတုံ့ပြန်လက်ထဏာတွေရေတန်နိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
တရားစီရင်ရေးမှန်တိုင်ကိုပြန်လည်တက်မှတ်အောင်လုပ်ဖို့တိုက်တွန်းခဲ့တဲ့သမရဦးဝင်းမြင့်ဟာရိုက်တာသတင်းနောက်နှစ်ဦးအမှုနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးပြောဆိုခဲ့တာမျိုးမရှိတာကြောင့်ဒီအပေါ်မှာမေးခွန်းထုတ်စရာတွေရှိနေတယ်လို့ဒေါက်တာဆိုင်းထွေးမောင်ကထောက်ပြပါဗျာ
ตมตะอุ้ยเมียนซอซอไปกะเปียวเดเตียอุปติสมุยิสิมันเดเตียสิยิโลอะเดสุรากะมันเดกะเมเมอะคูติเกษะมาไรตะตะติท่องนออูโกท่องคนุเนชะไลเดคามาตมตะจีอุ้ยเมียนแลปามาเปียวดามะจาเดกูจนเราနိုင်ငံတော်အတိုင်ပင်ခံတော်အောင်စန်းစုကြည်ပြောတာလေတခုမှမကြားသေးဘူးဆိုတော့သူတို့နအူးကဘယ်လိုအမြင်လဲ
သူတို့ကတာကိုတရားတယ်လို့ပဲမြင်နေသလားဒါမှမဟုတ်မတရားဘူးမြင်သလားအမှန်တိုင်းပြောမယ်ဆိုလို့ရှိရင်တော့အဝိမြင့်ကတကယ်ဟိုစစ်မှန်တဲ့တရားစီရင်ရေးကိုသူလိုချင်တယ်ဆိုလို့ရှိရင်သူထပြောဖို့တင့်ပြီဒီဟာကမတရားဘူးဒါပေမဲ့သူဘာလို့မပြောလဲဆိုရင်ဒီတက်မတော်ကိုပဲသူကကြောက်နေရသလားဆိုတဲ့မိခွန်းပါပဲတရင်နောက်နှစ်ဦးပေါ်အခုလိုပြစ်ဒဏ်ချမှတ်လိုက်တဲ့ကိစ္စကြောင့်ဒီမိုကရေစီစံတန် ဝါရှင်တန်ဒီစီအခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုကွန်ဆန်ကသုံးသပ်ပါတယ
်ဒီရိုက်တာတင်းတောက်နှစ်ယောက်ကိုအာထောင်ချောင်းလုံးမှဖမ်းခဲ့တာကိုပြသတာကတရားဥပဒေမစိုးမိုးဘူးတရားဥပဒေအထက်မှာအာဏာပိုင်ရှိနေပါတယ်ဆိုတာပြသတာပါအဲ့လိုဆိုတော့ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေကလည်းအာတရားမျှတမှုမရှိတဲ့နိုင်ငံမှာရင်းနှီးမြှုပ်နှံဖို့ကတော့လက်သွန့်ကြပါတယ်နောက်ကြောက်ရွံ့ကြောက်တာပေါ့
ရိုက်တာသတင်းတော်တို့ကိုပြန်လှုပ်ပေးခြင်းကသာနိုင်ငံကရဲ့ဖိအားတွေကိုရောကြစီမှာဖြစ်ပြီးမြမတရားစီရင်စနစ်ကိုလည်းပြန်လည်အဖတ်ဆင်နိုင်မှာဖြစ်တယ်လို့အဆိုပါနိုင်ငံရေးလီလာသုံးသက်သူတွေကထောက်ပြကြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်စူးစီးတင်ပြထားတာပါ။တစက်သေးမှပဲ writer သတင်းတော်နှစ်ဦးအမှုကိုလိုက်ပါဆောင်ရွက်ခဲ့တဲ့ဥပဒေကျိုးဆောင်တရားလွှတ်တော်ရှိနေကြီးဥက္ကမောင်စုံနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်။ writer သတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ထောင်ဒဏ်9နှစ်ချမှတ်လိုက်တာဟာဒီမိုကရေစီရေးတရားဥပဒေစိုးမိုးရေးနဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဘက်ပေါင်းစုံကိုထိခိုက်စေတဲ့စီရင်ချက်ဖြစ်တဲ့အကြောင်းဒီအမှုကိုလိုက်ပါဆောင်ရွက်ခဲ့တဲ့ဥပဒေအကျိုးဆောင်တရားလွှတ်တော်ရှိနေကြီးဦးခင်မောင်စောက VOE ကိုပြောပါတယ်။ဒီအမှုနဲ့ပတ်သက်လို့စီရင်ချက်ချရမှာတရားခဏ်အကျိုးဆောင်ရှိနေတွေဘက်ကအရေးကြီးတယ်လို့ယူဆရတဲ့အချက်တွေကိုတရားရုံးကထည့်သွင်းစဉ်းစားခဲ့ပုံမရှိဘူးလို့လည်းသူကဝေဖန်ပါတယ်။ရှိနေကြီးဦးခင်မောင်စောကိုဦးသိန်းထိုက်ဦးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားပါတယ်။
ကိုဘွားလုံးကိုကျော်စိုးဦးဒီနိုင်ငံတော်ရှုတ်ဝဲချဲအုပ်ပြည်နဲ့တရားဆွဲဆိုခံထားရတာကနေပြီးတော့ဒီတရားသူကြီးကနေပြီးတော့အပြစ်ရှိတယ်ဆိုပြီးတော့ထောင်ဒဏ်9နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်ကျွန်တော်ပထမဆုံးသိကျင်တာကတော့တရားသူကြီးကဒီနိုင်ငံတော်ရှုတ်ဝဲချဲအုပ်ပြည်ကိုချိုးဖောက်တဲ့တပ်တွေထောက်ထားတွေသူတို့လက်ထဲမှာရှိတယ်လို့ဆုံးဖြတ်တယ်ဆိုရင်ဘယ်ချက်တွေကိုသူကအဓိကဒါဆုံးဖြတ်သွားတာပါလဲခင်ဗျဟုတ
်ကဲ့သူကဒီလိုခင်ဗျာဟိုတရားသူကြီးရဲ့အနေနဲ့ကဒီနိုင်ငံရွှေဝက်ချက်အစိုးရရွှေဝက်ချက်များအဲ့ဥပဒေပေါ့လေဒါဆို official secrets act လို့ခေါ်တာပေါ့နော်အစိုးရရွှေဝက်ချက်များအဲ့ဥပဒေပုံမှန်3ခန်းငယ်နဲ့စွဲချက်တင်လိုက်ပြီးတော့နောက်တစ်ခါအခုအမိန့်ချလိုက်တဲ့အခါမှာအဲ့ဒီတင်ထားတဲ့စွဲချက်နဲ့နော်ညှိတယ်တင်ထားတဲ့စွဲချက်ကိုချိုးဖောက်တဲ့အထောက်ထားရှိတယ်နောက်ပြီးတော့ဟိုသူဆွဲခံရသူတွေဘက်ကလည်းပဲခိုင်လုံနဲ့ဟိုဖြည့်ရှင်းမှုမလုပ်နိုင်ဘူးဆိုပြီးတော့သူကအဲဒီသုံးသက်ချက်ပဲသူကပြစ်ပေးလိုက်တာပေါ့လေ9နှစ်ပြစ်ပေးလိုက်တာပေါ့နော်အဲ့တော့အဲ့ဒီမှာသူကဘလို့သုံးသက်တယ်ဆိုတော့သူကအချက်လက်2ခုကိုသုံးသက်ပါတယ်နော်အချက်လက်2ခုဆိုတာပထမတစ်ခုကဘာလဲဆိုတော့ကိုကျော်စိုးဦးနဲ့ကိုဝါလုံးနဲ့လက်ထဲမှာမိရေဆိုတဲ့ဒီစာရွက်စာတမ်းပေါ့ဗျာနော်အဲ့တော့အဲ့ဒီစာရွက်စာတမ်းတွေကအမျိုး20လောက်ရှိတယ်ဗျာစားစားနဲ့တကယ်မလားပါညာအပါဝင်ပေါ့ဗျာနော်နောက်တစ်ခါအဲသူတို့ရဲ့တယ်လီဖုန်းနေရာနေပြီးမှဆွဲထုတ်လိုက်တယ်နော် expression report အရာဆွဲထုတ်လိုက်တယ်ဒီ data အချက်လက်တွေပေါ့အဲ့ဒီ data အချက်လက်တွေကိုသူကသုံးသပ်ပါတယ
်ဒီနေရာမှာကျွန်တော်ကဒီ2019ခုနှစ်ဒီဇင်ဘာကိုဝါလုံးတို့ကိုကျော်စိုးတို့ဖန်ခံရတဲ့ဒီအမှုဖြစ်စဉ်ကနေပြီးတော့ပြန်ပြီးတော့ကျွန်တော်မေးချင်တာတခုရှိပါတယ
်
ဒီဟာကတော့ဒီစာရွက်စာတမ်းတွေကိုကိုဝါလုံးတို့ဘက်ကထွက်ဆိုခဲ့တာကသူတို့ကိုရဲအရာရှိတွေကလာပြီးတော့ပေးတယ်ရဲအရာရှိတွေကိုရင်ကဟိုနောက်မှဖတ်ဆိုပြီးတော့ပေးခဲ့တယ်ဆိုပြီးတော့တရားရုံးမှာထွက်ဆိုခဲ့တယ်လို့ပြောပါတယ်ခင်ဗျဟုတ်ပါသလားခင်ဗျဟ
ုတ်ပါတယ်
အဲ့ဒါလေးနည်းနည်းရှင်းပြပေးပါလားခင်ဗျဘလို့
အဲ့ဒါကဒီလိုခင်ဗျကိုဝါလုံးတို့ကိုယ်တိုင်လည်းရုံးမှာရှင်းပြပြီးထွက်ဆိုခဲ့ပါတယ်အဲ့ဒီအဓိကရခိုင်မှာတာဝန်ကျတဲ့တရဲတရင်ရှစ်ခါလည်းပဲရန်ကုန်ပြန်ရောက်နေတဲ့အတွက်ကြောင့်ရန်ကုန်ကိုသူတို့လိုက်လာပြီးတဲ့အခါကျရန်ကုန်ပြန်လာကြတယ်ပေါ့ပြန်လာတဲ့အခါမှာအဲ့ဒီကပုဂ္ဂိုလ်တွေနဲ့တွေ့ဖို့သူတို့စူးစမ်းပြုတ်ဖို့စူးစမ်းတဲ့အခါမှာဒီအဲ့ဒီဟွာကဒီ တို့တချို့လည်းတွေ့ထောင်ရင်မို့ဆိုလည်းမရဆိုင်ပါစကားပြောကြတယ်ပြောတဲ့နေရာမှာတွေ့ပြီးတော့သိမကြဘူးအဲသူတို့လက်ထဲကိုအဲ့ဒီသတင်းစာစက်ကူလေးနဲ့ပတ်ထားတယ်ဒီစက်ကူကိုအထုတ်တထုတ်နှစ်ထုတ်ပေါ့လေပေးတယ်ပေးပြီးတော့သူကသူတို့အစုဖွင့်ကြည့်မယ်လို့တော့မကြည့်ပါနဲ့ဒီမှာလည်းမကြည့်နဲ့နော်ဆိုပြီးတော့ပြောတယ်ဒီမှာမကြည့်နဲ့ပြီးမှကြည့်တာအရေးကြီးတယ်ဆိုပြီးပြောတယ
်အဲ့လိုပြောခဲ့
တယ်အဲ့လိုဟုတ်ကဲ့အဲ့လိုသူတို့ပြောတယ
်ဟုတ်ကဲ့
အဲ့လိုပြောပြီးတော့မှဒီထွက်ထွက်ချင်းမှာပဲဆောင်းရင်ပေါ်ဘီယာဆိုင်ရှိမှာဝိုင်းပြီးတော့အဖမ်းခံလိုက်ရတယ်ဒါကြောင့်မလို့ဒီ service ဆိုင်လိုက်နေတာ trap လုပ်ထားတယ်နော်ထောင်ချောက်ဆင်ဖန်တဲ့ service ဆိုင်လေးဖြစ်ပါလေနော်နောက်ကသူတို့ကိုမေးတဲ့အခါမှာလည်းစစ်မေးတဲ့အခါမှာလည်းဒီ service ဆိုင်လေးအကြောင်းမပါဘူးနော်ပါလဲဆိုတော့အဲ့ဒီအင်ဒီယန်ကိစ္စပေါ့ဗျာအင်ဒီယန်ဒီဟိုကအစုလိုက်ပြောလိုက်တတ်ဖြတ်တဲ့ကိစ္စအဲ့ဒီဟာသူတို့ဘလို့သတင်းရလဲဘသူရှိရသတင်းရလဲဘသူရေးရပြောတယ်လဲအစရှိအဲ့ဒါတွေပဲအတိအကျမေးနေတယ်လို့ရုံးရှိမှလည်းထွက်သွားပါတယ်အဲ့တိုင
်းဟုတ်ကဲ့ဟိုသူရဲမှုကောင်းမိုးရံနိုင
်ဟုတ်ကဲ့
သူကိုယ်တိုင်ကဒီသတင်းတော်နှစ်ယောက်ကိုအမှုစင်ပြီးတော့ဖမ်းခဲ့တယ်ဆိုပြီးတော့2018ခုနှစ်ဧပြီလမှာသူထွက်ဆိုခဲ့ပါတယ
်ဟုတ်ပါ
အဲ့တော့ဒီထွက်ဆိုချက်ကအမှုပေါ်မှာဘလောက်အထိတည့်ရောက်မှုရှိခဲ့ပါသလဲခင်ဗျအ
ဲအလုံးသိတဲ့အတိုင်းပါပဲကိုဟိုဒူရမှုမိုးရံနိုင်ထွက်လိုက်တဲ့အချိန်ပါပဲဘုံပေါက်တယ်လို့ပဲညာနော်အကုန်လုံးအတွက်ပေါ့ညာနော်ဟိုနိုင်ငံတကာလည်းအကုန်လုံးအာယုံဆိုင်မှာပိုပြင်းထန်လာတာပေါ့ညာနော်ပြည်တွင်းကလည်းအာယုံဆိုင်ပိုပြင်းထန်လာတယ်နော်တစ်ဖက်မှာလည်းတော်တော်လှုပ်ရှားဖြစ်သွားတယ်ဘာလို့လှုပ်ရှားဖြစ်သွားတယ်လို့သိရတယ်လဲဆိုတော့ဒူရမှုမိုးရံနိုင်ကကျွန်တော်ရုံးရှိကိုလာပြီးအဲ့ဒီအမှုစစ်ခံတုန်းကယူနီဖောင်းနဲ့ပဲအပွင့်နေလေအပြည့်ဆိုစမတ်ကြကြလားအစက်ခံအဲတနည်းဆိုလို့ရှိရင်တော့သူ့ကိုပြရုပ်ကောင်းကောင်းနဲ့နော်ဟိုသူတို့ဒီ procedure site ကပေါ့ဗျာနော်သူတို့ထွက်စီခြင်းနဲ့အတိုင်းထွက်အောင်ဆိုပြီးသူကခေါ်လာခဲ့တာပဲဒါပေမဲ့အဲ့လိုထွက်ပြီးတော့နောက်ချက်ချင်းသူ့ကို
ဒီယူပေါ့ဗျာ
false witness ပါညာပေါ့ဗျာန
ော်
မယုံကြတဲ့တက်တဲ့အဖြစ်ကြီးညာပေးပါပါညာထားလုပ်ပြီးတဲ့အခါကြတော့နော်အဲ့ဒီဟိုကျွန်တော်တို့ပြန်လာစစ်မေးခြင်းမလုပ်ရသေးခြင်းပါပဲသူဟိုအပြန်ခေါ်သွားတယ်နော်ကျွန်တော်လည်းရှောက်လဲချက်တွေပြီးအေးနောက်တစ်ခါပြန်ထွက်လာတဲ့ခါကျတော့ဟိုလူလူများလည်းအာအောရောက်အောင်ပါပဲအဲ့ထောင်ဝဲထောင်စားနဲ့ဖြစ်လာပြီးတော့လက်ထိပ်တွေရောခြေချင်းတွေရောနဲ့ပုံစံကိုပြောင်းသွားတာပဲနော်အဲ့တော့အဲ့ဒီအနေထားမျိုးအဲ့တော့ဘယ်တော့ထိထည့်ရောက်မှုရှိတယ်လဲဆိုအဲ့ဒီအချိန်မှာအတွင်းကတော့တူရဲမှုမိုးရံနေဒီကတော့ဒါအမှန်ပြောတယ်နော်လူတော်တော်များများလူပဲခွာဖြစ်ကြတာပါပဲနော်အဲ့တော့တစ်ဖက်ကလည်းပဲဒီဟာကိုယုတ်တိရဲ့အငိုက်အလစ်နော်အမှန်တရားကိုရုပ်ပြပေါ်လာတဲ့အခါကျတော့တို့မှထိမ့်သိမ့်မှုအခက်ခဲရှိသွားတယ်ပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်တို့မှတ်မိသလိုဂျွန်လဒုတိယဘက်ထဲမှာဒီနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဂျပန် NHK ရုံးမြင့်သံကြားဌာနနဲ့တွေ့ဆုံမြေမြန်ကမ်းမှာဒီသတင်းတောင်နှစ်ယောက်ကသတင်းယူလို့ဖန်ခံတာမျိုးမဟုတ်ဘဲနဲ့နိုင်ငံတော်ရှုတ်ဝဲချက်အဥပဒေကိုချိုးဖောက်တဲ့အတွက်ကြောင့်အဖမ်းခံရတာဆိုပြီးတော့ပြောခဲ့ပါတယ်ဒီပြောဆိုချက်ကသုံးတရားတရားစီရင်မှုမလုပ်ခင်မှာတက်ရောက်နိုင်တယ်နိုင်ငံကောင်းဆောင်တယောက်ရဲ့ပြောဆိုချက်ဖြစ်တဲ့အတွက်ကြောင့်ရုံးတော်ရဲ့ဆုံးမချက်ပေါ်မှာတက်ရောက်နိုင်တယ်ဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းရှိပါတယ်ရှိတယ်လို့ယူဆပါလားခင်ဗျအ
ဲ့ဒါကတော့ကျွန်တော်ဟိုပြောစရာသိမရှိဘူးပြပြောစရာသိမရှိဘူးဆိုတာကဒေါ်ဆန်းစုကြည်သူရဲ့ NHK မှာပြောတဲ့အစားပါကျွန်တော်တို့ကျွန်တော်ကတော့ဘိုင်ဘယ်စမ်းချင်းပေါ့ဗျာเนาะကျွန်တော်တို့ရှေ့နေအနေနဲ့ရုံးကိုသဘောထားရုံးကသူက independent body ဖြစ်တယ်နော်သူကလွတ်လပ်တဲ့တရားကြားနာမှုကိုပြုလို့ပြီးလွတ်လပ်တဲ့ဟိုဟာဖြစ်တယ်နော်ဆုံးဖြတ်ချက်ကိုချတယ်လို့ပဲကျွန်တော်တို့ကယူဆထားတာအဲ့တော့ဘယ်သူရဲ့ influence ရှိတယ်ဆိုတာကိုကျွန်တော်တို့လက်တော်ပြောစရာမရှိဘူးပေါ့ဒါပေမဲ့ရုံးရဲ့အဲ့ဒီသူရဲ့ influence ပါစီဖြစ်စဉ်ပါစီပဲသူရဲ့စီရင်ချက်ကြီးကမှားတယ်မှန်တယ်ဆိုတော့ကျွန်တော်ပြောနိုင်အဲ့ဒီစီရင်ကြီးကိုဘယ်သူတွေကဘလို့ထိရောက်စေတယ်မထိရောက်စေဘူးဆိုတာတော့ဟိုကျွန်တော်ရေဘောင်မဟုတ်ဘူးပေါ့ဗျာ
အဲ့တော့အင်္ဂလိပ်ဘာတွေဆက်လုပ်ဖို့စီစဉ်ထားပါလဲခင်ဗျာ
ကျွန်တော်တို့ကတော့ဒီပြစ်ဒဏ်ချမှတ်လိုက်ခြင်းဟာပေါ့ဗျာပထမသဘောထားကိုကျွန်တော်ပြောမယ်အဲ့လိုတရားမျိုးကပြစ်ဒဏ်ချမှတ်လိုက်ခြင်းဟာနော်ကျွန်တော်တို့သူတို့အတွက်တင်မကောင်းတာမဟုတ်ဘူးနော်ဒီဟိုဆွတ်ဆွဲခံရတဲ့လူကိုဝါလုံးတို့အတွက်နစ်နာသွားတာတင်မဟုတ်ဘူးနော်အဲ့ဒါပြောမယ်ဆိုတော့အကျယ်ချက်ပြောကြအောင်ကြီးတော့ခလေးတွေအများကြီးရဲ့အကျိုးစီးပွားပါအဲ့ဒါသူတို့နဲ့နာလို့မကောင်းတာတွေသူတို့အတွက်မကောင်းတာတွေမြန်မာနိုင်ငံကြီးတခုလို့တော့မကောင်းဘူးညာနော်မြန်မာနိုင်ငံရဲ့နိုင်ငံတကာဟိုဟာမှာအနေအထား image ပေါ့ဗျာနော်ပုံရိပ်ကလည်းမကောင်းနော်နောက်တစ်ခါ democracy ရေးအတွက်လည်းမကောင်းနော်နောက်တစ်ခါဒီလွတ်လပ်စွာတရားစီရင်ရေးအတွက်လည်းမကောင်းနော်ဟိုကြိုက်တယ်လို့ကောက်ချက်တွေဆွဲနိုင်သွားပြီပေါ့ဗျာဟုတ်တယ်မလားနောက်တစ်ခါဒီ ို့တရင်ရယူခွင့်ပေါ့နော်ဟိုဒီတရင်လောကသားတွေအတွက်လည်းမကောင်းဘူးနော် freedom of expression လောလတ်ဆိုတာဒီပေါ်ပြခွင့်အတွက်လည်းမကောင်းဘူးအဲ့တော့အားလုံးကမကောင်းတဲ့ဆိုမြတ်ချက်တခုပဲအဲ့တော့အဲ့ဒီဆိုမြတ်ချက်ကြီးကိုဖယ်ဖို့ရှားဖို့အတွက်ကျွန်တော်ကဒီဖြစ်နိုင်တဲ့နိလန်နေအကုန်လုံးကိုကျွန်တော်သုံးပြီးတော့အများဆုံးလုပ်တော့ပါပါပဲနောက်တစ်ခါကိုဝါလုံးတို့ကိုကျော်စုဦးတို့လွတ်မြောက်စီရေးအတွက်လည်းပဲအဲ့ဒီနိလန်နေပေါ့ဗျာရနိုင်တဲ့နိလန်အကုန်လုံးကိုကျွန်တော်တို့ကအခုချက်ချင်းမဲ့ကျွန်တော်လုပ်ဖို့ကျွန်တော်စီစဉ်လိုက်ရှိပါတယ်လုပ်လည်းလုပ်စာလုပ်ကြပါပြီပေါ့ဗျာန
ော်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့
ရရှိပါခင်ဗျာမြန်မာပြည်သက်တွေကြိုက်တွေ့ကြတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook Seminar ဘောကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တမရကာဝေးဦးစီးချုပ်ယုံနဲ့တခြားစစ်တပ်နဲ့နယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာကြောင့်မလို့လူမှုကွန်ရက်သုံးဆွဲတဲ့မြန်မာတွေကြားမှာကန့်ကွက်သူတွေထောက်ခံသူတွေနဲ့အတော်လေးကိုပွဲစီခဲ့ပါတယ်တစ်ဖက်မှာတော့ Facebook စာ VK ဆိုတဲ့ရုရှားခြေဆိုင်လူမှုကွန်ရက်ကိုတုံးဖို့လှုံ့ဆော်မှုတွေလည်းရှိလာပါတယ်ဒါကြောင့်မလို့ Facebook ရဲ့အခုလိုရေးယူမှုမျိုးဟာတကယ်ပဲသူတို့ခေါ် community standards ခေါ်ရဲသူတို့ရဲ့စံနဲ့ရောညီရဲ့လားအခုလိုပိတ်ပင်တာကြောင့်လူလတ်စွာပြောဆိုခွင့်ပေါ်တက်ရောက်သွားနိုင်သလားတစ်ဖက်မှာ VK လူမှုကွန်ရက်ကရောတကယ်ပဲလွတ်လပ်ရဲ့လားဒီအကြောင်းကိုလာမယ့်အင်္ဂါနေ့ညတဲ့လီလိုက်အစီအစဉ်မှာဆွေးနွေးပါမယ်ပါဝင်ဆွေးနွေးမိများလူတွေတို့ရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ပြည့်စီအတန်ဖိုင်နဲ့ပြည့်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ဒီကနေ့အင်္ဂါညတိုင်းဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားစီစဉ်တွေကိုည9နာရီကနေ9နာရီခွဲထိ Asia Set 7 Judo ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်ကြည့်ရှုကြပါအောင်ရှင်။အခုတော့ကြံနေတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်ရှင
်။အာဖဂန်နစ္စတန်တာလီဘန်ရဲ့မဟာမိတ်ဖြစ်ပြီးတော့ကြောက်ရွံ့စရာအကောင်းဆုံးအဖွဲ့ဖြစ်တဲ့ဟာကန်နီကွန်ရဲ့တည်ထောင်သူဟာကလကြာရှည်နာမကျန်းဖြစ်ပြီးတဲ့နောက်သေဆုံးသွားပြီလို့တာလီဘန်ဖွဲ့ကပြောပါတယ်တာလီဘန်ပြောခွင့်ရဇဘီယူလာမူဂျာဟစ်ကဂျလာလဒင်ဟက်ကနီသေဆုံးကြောင့်တီဗီပြောကြလိုက်ပြီးသူ့ရဲ့ဂျီဟာဒီရုံးကန်လို့ရှာမှုအတွက်ကြီးကြီးဂုဏ်ပြုခဲ့သလိုမိသားစုဝင်တွေအတွက်လည်းဝမ်းနဲ့ကြောင့်ဒီကနေ့ကြေညာချက်ထုတ်ပြောဆိုတာပါဟက်ကနီဟာ1989ခုနှစ်ဒီစီကအရင်ဆိုဗီယက်ပြည်ထောင်စုဟောင်းကိုဆန့်ကျင်တိုက်ထုတ်ခဲ့တဲ့အာဖဂန်ဂျီဟတ်တိုက်ပွဲဆင်နွှဲခဲ့သူပါကွန်မြူနစ်ဝါဒအန်ဒီကိုရင်ဆိုင်နေရချိန်မှာရောအစ္စလာမ်ရဲ့နေမြေအာဖဂန်နစ္စတန်မှာဘာသာယုံကြည်တပ်ဝင်မှုပေါ်ချင်းကျမှုတွေရင်ဆိုင်နေရခြင်းကာလမှာဟာကာနီနဲ့ဒီမြင့်မြတ်တဲ့မူဂျာဟစ်တွေနေရာမိစ္ဆာဒိတ်တီကွန်မြူနတီကိုဆန့်ကျင်တိုက်ပွဲဝင်သွားခဲ့ကြတယ်လို့တာလီဘန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တပုန်နေထိန်းချုပ်ထားတဲ့အစ်တလီပြည်နယ်ကိုပြန်သိမ်းယူရေးစီးရီးယားရဲ့စစ်စင်ရေးပေါ်ထောက်ခံကြောင်းရုရှားကဒီကနေ့မှပြောဆိုလိုက်ပါတယ်။အစ်တလီဖာအကြံဖက်ဝါဒခိုးအောင်ရနေရဖြစ်ပြီးစီးရီးယားပြည်ပခအတွက်ဒီနိုင်ငံရေးအဖြစ်ရှာရမှာကြန့်ကြာစီတဲ့အရာဖြစ်ကြောင်းရုရှားဆွေရပြောခွင့်ရဒီမီထရီပတ်စကော့ဖ်ကဆိုပါတယ်။အစ်တလီအတွင်းမှာဒီအကြမ်းဖက်သမားတွေကင်းရှင်းစေဖို့လိုကြောင်းတနင်္လာနေ့ကအီရန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ် Brett Kavanaugh ကိုအတည်ပြုခံနိုင်ဖို့အထက်လွှတ်တော်မှဒီကနေ့ကြားနာစစ်ဆေးမှာဖြစ်ပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးခဲ့တာပါ။ဒီညနေ့စီစဉ်ထုတ်လွှင့်မှုကအမှတ်စုံဖြစ်ပြီးအတန်နဲ့အင်ဂျင်နီယာကတော့ရှောင်းကန်ချန်းဖြစ်ပါတယ်။ဒီကနေ့ည9နာရီကနေ10နာရီထိတင်ဆက်မဲ့ VOA အစီအစဉ်မှာအမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုလိုင်းတိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington.